မြန်မာနိုင်ငံမှာပထမဆုံးအကြိမ်လူမှုအသံဆွေးနွေးပွဲတစ်ရက်ကိုဒီဇင်ဘာလ28ရက်နေ့ကစတင်ပြီးတော့ဒီရန်ကုန်မြို့မြန်မာကွန်ဗင်းရှင်းစင်တာမှာကျင်းပနေပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဆယ်ကြိမ်မြောက်ဒီလူမှုအသံဆွေးနွေးပွဲ People's Forum ကိုရှင်းနစ်တဲ့မြန်မာနိုင်ငံမှာကျင်းပဖို့ရှိနေတာကြောင့်ဒီဆွေးနွေးပွဲမတိုင်ခင်မှာဒီမြန်မာနိုင်ငံကလူမှုအခြေပြုလူမှုအဖွဲ့အစည်းတွေအတွေ့အကြုံတွေပူရစေဖို့ကြိုတင်ပြင်ဆင်တဲ့အနေနဲ့ဒီဆွေးနွေးပွဲကိုကျင်းပရတာဖြစ်တဲ့အကြောင်းဆွေးနွေးပွဲစီစဉ်သူတွေကပြောပါတယ်။သုံးရကြချင်းပါမဲ့ဒီဆွေးနွေးပွဲမှာသဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေလူ့အခွင့်အရေးဒီမိုကရေစီပြည်ပြင်ပြောင်းလဲမှုအကျန်းဖတ်မှုဘေးအန္တရာယ်နောက်ကုန်သွယ်ရေးသဘောတူစာချုပ်တွေရဲ့နောက်ဆက်တွဲအကျိုးရလဒ်တွေနဲ့ဒေသတွင်းကရွှေ့ပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားမယ့်အကြောင်းလဲစီစဉ်သူတွေကပြောပါတယ်မြန်မာနိုင်ငံမှာရှိတဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းပေါင်း150ကျော်ကကိုယ်စားလှယ်900ကျော်အပြင်တခြားနိုင်ငံတွေကဒီအစိုးရမဟုတ်တဲ့ NGO အဖွဲ့တချို့လည်းဒီဆွေးနွေးပွဲကိုတက်ရောက်ခဲ့ကြပါတယ်လူမှုခြေပြုလူမှုအဖွဲ့အစည်းတွေအတွက်အရေးကြီးတဲ့အခြေခံကောင်းတွေရှိလာစေဖို့ People's Forum ကိုနှစ်စဉ်ကျင်းပသွားမယ်လို့လည်းစီစဉ်သူတွေကပြောပါတယ်။မြန်မာနိုင်ငံဟာ1998ခုနှစ်ကစပြီးတော့အာဆီယံအသင်းဝင်နိုင်ငံဖြစ်လာခဲ့တယ်လို့အဖွဲ့ဝင်သက်တမ်း18နှစ်ကာလအတွင်းပထမဆုံးအကြိမ်ဖြစ်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုဒီ2014ဇန်နဝါရီလ1ရက်နေ့မှာစတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ဒါကြောင့်လည်းအာဆီယံလူမှုအသံ People's Forum ကိုရှင်းနှစ်တဲ့မြန်မာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်ရှင်။